ဗင်နီဇွဲလားနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဟူဂိုချာဗက်စာမဲအရေးအတွက်54ရာခိုင်နှုန်းကျော်နဲ့နိုင်ရန်သွားတယ်လို့ဗင်နီဇွဲလားရွေးကောက်ပွဲတာဝန်ရှိသူတွေကကြေညာလိုက်ပါတယ်။သူနဲ့ပြိုင်ပွဲဖြစ်သူအော်နရစ်ကပရိုက်စ်ကတနင်္ဂနွေနောက်ပိုင်းမှာမစ္စတာချာဗက်စ်ကိုဂုဏ်ပြုချီးကျူးခဲ့ပါတယ်။မှတ်ပုံတင်ထားတဲ့မဲဆန္ဒရှင်16သန်းနီးပါးရဲ့87ရာခိုင်နှုန်းမဲပေးခဲ့ကြပြီးမစ္စတာချာဗက်စ်ကမဲအရေးအတွက်9.4သန်းကျော်နဲ့မစ္စတာကာပရိုက်စ်က1.2သန်းကျော်ပိုရခဲ့တယ်လို့ရွေးကောက်ပွဲကောင်စီကပြောပါတယ်။ကာရာကတ်စ်မြို့တော်ကသမ္မတနန်းတော်အပြင်ဘက်မှာမီးရှို့မီးပွန်းတွေပစ်ပောက်ခဲ့ကြပြီးရွေးကောက်ပွဲကောင်စီရဲ့ကြေညာချက်ထွက်လာပြီးတဲ့နောက်မစ္စတာချာဗက်စ်ကိုထောက်ခံသူတွေစုဝေးအောင်ပွဲခံခဲ့ကြပါတယ်။တနင်္ဂနွေနေ့ကရွေးကောက်ပွဲဟာ14နှစ်ကြာအာဏာရယူထားတဲ့မစ္စတာချာဗက်စ်အတွက်အခက်အခဲဆုံးဖြစ်တယ်လို့လေလာသူတွေကပြောကြပါတယ်။